ယင်းကြရဲ့လုပ်ငန်းစဉ်တွေအတွက်အစိုးရနဲ့အပြည့်အခရက်ဆက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်နဲ့မြန်မာအစိုးရစစ်တပ်ထိပ်တန်းကောင်းဆောင်တွေပါတက်ရောက်ပြီးနေပြည်တော်မှာဆွေးနွေးနေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေလည်းဖြစ်ပွားနေပါတယ်။အိန္ဒိယမြန်မာနယ်စပ်ဖက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားစီးရင်တင်းမာနေသလိုရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာလည်း QNA ကချင်လွတ်လပ်ရေးတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတာပါ။အပြည့်စုံကတော့ VOA မြန်မာပိုင်းတင်ဆက်ထောက်နိုင်ကုန်အိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါမြန်မာဆွေရနဲ့ NCA ပြည်ပတိုင်းဒါလက်နက်ကအဖွဲ့ခေါင်းဆောင်တို့ငင်းချင်ကြီးကိစ္စဆွေးနွေးနေချိန်မြန်မာတပ်မတော်နဲ့အပြည့်အစုံချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA တို့ကအိန္ဒိယနယ်စပ်နာပလဝါမြို့နယ်မှာနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာပါ။အိန္ဒိယနယ်စပ်ရှိပလဝါမြို့နယ်အုံဒီဝရွာမြောက်ဖက်ဒေသတွင်တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
တိုက်ပွဲဖြစ်တာလေဒီပလောဝမြို့နယ်အထက်ပိုင်းပေါ့ကလရာမြို့ရဲ့အပေါ်ပိုင်းမှာဖြစ်တာ။အော်တိုဘာ14ရက်နေ့မှာလည်းဖြစ်တယ်၊15ရက်နေ့မှာလည်းဖြစ်တယ်။အော်တိုဘာ14ရက်နေ့မှာတော့ဒီညနေ4နာရီ15ကနေ6နာရီလောက်ဒီတိုက်ပွဲပြင်းထန်တာဖြစ်တာပေါ့။ဗမာတပ်မတော်ဖက်ကအကြဆုံးတော့ရှိတယ်ကြ။ဘလောက်ကြတယ်ဆိုတော့ကျွန်တော်တို့လည်းအမှန်ကြီးနိုင်သေးဘူး။15ရက်နေ့မှာလည်းပဲရှိနေရမ်းမှာပဲတိုက်ပွဲကဆက်ပြီးတော့ဖြစ်တယ်။ခုလည်းပဲဒီဗမာတပ်မတော်ဖက်ကနေရှေ့အားတွေဖတ်ရှိနေကြကြ။အဲ့ဒီဖြစ်တဲ့နေရာဖက်ကိုတိုက်ပွဲကဆက်ပြီးတော့ဖြစ်နိုင်တဲ့အခြေအားအများကြီးရှိတယ်
။အော်တိုဘာ14ရက်နေ့နဲ့15ရက်နေ့တို့မှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးသမတော်ကလည်းအင်အားစုချက်နေနေရှင်းလင်းရေးပြီးလှုပ်ဆောင်လာနေလို့တိုက်ပွဲဆက်ဖြစ်ပွားမဲ့အခြေအနေရှိနေတယ်လို့လည်းသူကဆိုပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်သမတော်ကကွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမြောင်းလှန်ပါဝင်အစိုးရနဲ့စစ်တပ်ထိုက်တန်းခေါင်းဆောင်တွေနဲ့ NCA ပြည်ချက်ခေါင်းဆောင်တွေရဲ့နေပြည်တော်ကဆွေးနွေးပွဲမှာတော့ NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့ပိုင်းသားလက်နက်ကဖွဲ့စည်းပြီးအားလုံးပါဝင်လာအောင်ပူးပေါင်းဆောင်ရွက်ဖို့ပါဝင်သဘောတူညီချက်၅ချက်ရရှိထားပါတယ်။ဒါပေမဲ့ငင်းချမ်းရွေးချင်နေတာတကယ်ငြင်းချင်နေထားနဲ့ကွာခြားတယ်လို့ခိုင်တုခကအခုလိုဆက်ပြောပါတယ
်။ဒီတော့တစ်ဖက်မှာနေပြီးတော့ငင်းချမ်းရွေးဆင်းနေနေကြတယ်လည်းပဲတစ်ဖက်မှာဒီတိုင်းရင်းသားတပ်ဖွဲ့တွေရှင်ကျူရတဲ့ဒေသတွေကိုဒါသောပေါင်းဝင်ရောက်ပြီးတော့တို့ဟိုတိုက်ပွဲတွေလုပ်နေတဲ့ဥစ္စာကတော့ဟိုလုံးရုံလုံးစုံတစ်ခုလိုဖြစ်နေပြီ
။ဒီကနေ့စက်တင်ဘာလ23ရက်နေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒါအပြင် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လူလိုက်ရေးဖွဲ့ KIU နဲ့လည်းချမ်းမြေမြောက်ပိုင်းကုခန်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကဆိုပါတယ်
။ကျွန်တော်တက်မှလေးတက်မှတော့သူကချင်းကြီးလို့တဲ့ပုံစံပေါ့နော်။ကျွန်တော်ကတက်ရင်းရှိဒီကမှာကုခန်ရဲ့နောက်မြောက်တဲ့ပုံစံတွေ။ဖြစ်ချင်းကမစင်းဒီတော့ပဲရှိတယ်။ချင်းရဲ့နေတပြင်းနေနေနေစင်းလေးလှူရှားပြီးကြောင်းနဲ့ကျွန်တော်ရအဖို့ရနေစိတ်တက်ရှိတာပေါ့ဗျ။ဒီကမှာအချိန်လေးကလည်းအတိအကျတော့မသိရဘူး။
ဒီကနေ့အောက်တိုဘာလ17ရက်နေ့မှာလဲပေါ်မော်မြို့နယ်စင်ပူမြို့နယ်ကခေါမေရွာဘက်မှာ KIO တပ်မှရှိတိုင်ရင်ကားနဲ့တပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တိုက်ပွဲဖြစ်စဉ်တွင်ဒေသခံကြေးဝါးသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုသိမ်းရှောင်နေကြရပါတယ်။အခုတို့တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တိုင်းသားလက်နက်ကဖွဲ့ဒီဘက်ကထုတ်ပြန်နေပေမဲ့လည်းတပ်မတော်ဘက်ကတော့တရားဝင်ထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။မြန်မာဆိုရနဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေငင်းချမ်းရေးလုပ်ငန်းစဉ်တွေကျူးပွားနေတဲ့ကာလမှာတိုက်ပွဲတွေဖြစ်ပွားနေတာဟာငင်းချမ်းရေးလုပ်ငန်းစဉ်တွေကြန့်ကြန့်နေရတဲ့အကြောင်းရင်းတစ်ခုလို့လည်းတချင်ငင်းချမ်းရေးကျူးတော်ဆောင်ဦးဆောင်အောင်ကပြောပါတယ
်ငင်းချမ်းရေးအတွက်စုစစ်ဆိုတာကတော့အစ်စ်တောက်တော့ဖြစ်တာတော့ဒါရင်းဒီမုန်နိုင်ကြည့်သွားတဲ့အခါကျတော့ဒါရင်းဒီမုန်နဲ့လုပ်လို့ရတဲ့အခါဖြစ်တဲ့အခါကျတော့တိုက်ပွဲကမရှိလေရင်းဒီမုန်ကရှိလေအဲ့လိုအနေအထားမျိုးရှိတဲ့အတွက်ကြောင့်တိုက်ပွဲကြောင့်ဒီတိုက်ပွဲမှမကောင်းပါဘူးငင်းချမ်းရေးကျတော့သူအတိုင်းတာနဲ့သူအနောက်ဆက်ဖြစ်တာတော့အဲ့လိုပဲဖြစ်နေတာအဲ့ဒါကြောင့်ပဲငင်းချမ်းရေးဖြစ်ချင်ရတဲ့ဒီလိုစန့်ချနေတဲ့အနေအထားမျိုးရှိပါတယ်
မြန်မာဆိုရအနေနဲ့တိုင်းသားလက်နက်ကဖွဲ့ဆယ်ဖွဲ့နဲ့သာ NCA ပြည်ရဆန်ချုပ်လက်မှတ်ရေးထိုးနိုင်ပေမဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ UWSA ဝါသဖွဲ့ဦးဆောင်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ SPNCC ဖွဲ့တွေနဲ့တော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။တိုင်းသားလက်နက်ကဖွဲ့တွေအားလုံးပါဝင်နိုင်မဲ့အပြည့်ရဆန်ရေးနဲ့နိုင်ငံရေးသိသိဆွေးနွေးပွဲမလုပ်နိုင်သမျှတော့ငင်းချင်ရေးလုပ်ငန်းစဉ်ကျူးပါမှုတွေဟာအောင်မြင်ဖို့ခဲယဉ်နေအောင်မယ်လို့လည်းတိုင်းသားလက်နက်ကဖွဲ့ခေါင်းဆောင်တွေကလည်းသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ။